ချင်းပြည်နယ်ကံပလတ်မြို့စတင်ကြောင်းမှာမနေ့ကနဲ့ဒီနေ့မနက်စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကံပလတ်မြို့အထက်တန်းကျောင်းမှာစကန်ချထားတဲ့စစ်ကောင်စီတပ်ကို CDF အဖွဲ့ကပြစ်ခတ်တာဖြစ်ပြီးတိုက်ပွဲအတွင်းမြို့နယ်တရားရုံးဟာလည်းမီးလောင်သွားတယ်လို့မြို့ခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့ကိုသားတရင်ကိုကိုသားညွန့်ပြောပြပေးပါမယ်။
စစ်ကောင်စီတပ်တွေစခန်းချထားတဲ့ကံပက်လက်မြို့ထက်တန်းကျောင်းမှာချင်းကာကွယ်အဖွဲ့ CDF ကနေပြီးတော့ဒီမနေ့ပြစ်ခတ်တိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ပြီးတိုက်ပွဲကြောင့်မြို့နယ်တရားရုံးလည်းမီးလောင်ခဲ့တယ်လို့ကံပက်လက်မြို့ကကူပီတာကပြောပါတယ်
။ဒီနေ့မနေ့7နိုင်9နိုင်လောက်မှာသူတို့ဖြစ်တဲ့အထက်ကထက်တန်းကျောင်းစခန်းထဲမှာသူတို့ကအထက်ကမှာပဲနေရာယူတာကိုနာယူဝတ်လောက်ပဲဖြစ်တယ်ပြီးလို့7နိုင်လောက်မှာတရားရုံးမီးလောင်တယ်မြို့နယ်တရားရုံး။
ညနေ3နိုင်ထိစစ်ကောင်စီဘက်ကပြစ်ခတ်နေမှုကြောင့်စိုးရိမ်စိမ်းနဲ့အိမ်မက်ပြိုင်နိုင်ကြသေးဘူးလို့တခြားမြို့ကန်တူကလည်းပြောပါတယ
်။စစ်ကောင်စီကပြစ်လိုက်တယ်လို့မြင်ကြည့်ကြအောင်အဲ့လိုတရားရုံးမနော်မီးပေါက်တာဝခဲ့လို့ထင်တယ်ကကုစုလည်းတနတ်တန်ရဆက်တိုက်ချနေရတဲ့ဒီစစ်ကောင်စီဘက်ကလည်းအလိုင်းမှာပြစ်နေတယ်ဘောနော်ဒီလိုတော့လာနေဟာရောကျွန်တော်တို့ဆိုရင်ယူထဲနဲ့ဟောအင်းကိုပြန်ဖို့လုံးဝမပြန်နိုင်မှုဖြစ်နေတော့သူများကြီးမပုန်းခုန်ရတယ်
မနေ့ကမိုးလဲပိုင်းမှာလဲအထက်ကကြောင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကို CDF အဖွဲ့ကဝင်ရောက်တက်ခိုက်တာရှိတယ်လို့မြို့ကန်ကိုပီတာကပြောပါတယ်ဒီနေ့ဒီဇင်ဘာလ4ရက်နေ့မနေ့ပိုင်းပြစ်ခတ်တက်ခိုက်မှုအတွင်းမှာစစ်ကောင်စီဘက်က2ဦးသေဆုံးပြီးတော့မနေ့ကပြစ်ခတ်တက်ခိုက်မှုအတွင်းမှာတော့စစ်ကောင်စီတပ်သား2ဦးကြဆုံး2ဦးဒဏ်ရာရတယ်လို့ CDF ကံပက်လက်ကနေပြီးတော့သတင်းထုတ်ပြန်ပါတယ် VOA အနေနဲ့ဒါကိုတိကျအတိမပြုနိုင်သေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထိခိုက်ဒဏ်ရာမှုမရှိပါဘူးလို့ညင်းပါတယ
်ရှိနိုင်တာပေါ့ရှိကောင်းရှိနိုင်တယ်ဆိုတော့အဝေးရနေချောင်းပြတာတို့ဘာလို့ရှိနိုင်တာပေါ့ဒါရတာပါညာတော့မနေ့ရလည်းမရှိဒီနေ့မနေ့လည်းမရှိပါဘူ
းစီရေပြိပခါကြောင့်လူကြီး6000ရှိတဲ့ကံပက်လက်မျိုးမှာလူကြီး2000လောက်ပဲကျန်နေပြီးတော့လူ4000ခန့်လောက်ဘေးလွတ်ရာကိုတင်းရှောင်နေရပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းကံပက်လက်ချင်းကာဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ရမှာအစိုးရရဲ့ထူထူအုပ်ချုပ်ရေးယုံနဲ့လူမှုကြီးကြပ်ရေးယုံမီးလောင်ကျွမ်းခဲ့ပါတယ်ကံပက်လက်မြို့မှာချင်းကာကွယ်အဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြားမေလလေကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနေခဲ့တယ်လို့တိုက်ပွဲအချိန်က30ကျော်ဖြစ်ခဲ့ပြီးပါပြီ။ဒီလိုတိုက်ပွဲတွေကြောင့်မြို့ခံပြည်သူ600ကျော်ဟာခါရိုင်းဒုက္ခသည်စခန်း၊အောင်ရင်းဒုက္ခသည်စခန်းနဲ့မကွေးတိုင်းစောမြို့နယ်တွေမှာတင်းရှောင်နေရပါတယ်။ဒါ့အပြင်မကွေးတိုင်းစောနယ်စပ်မှာလည်းတင်းရှောင်နေကြရတယ်လို့စောနယ်စပ်ရောက်စစ်ဆောင်ကော်မတီဝင်တူကပြောပါတယ်။
ခေါင်းနယ်မှာက400 500လောက်ရှိနေတယ်နော်။အမေရထဲမှာဘုရင်တုံးနေရမှာအကံပလက်မြို့ပေါ်ကမြို့ပေါ်ဝန်ကြီးကလူတွေပေါ့အထူးရှင်းနေရှိကြတဲ့ဟိုက်ဖာနေပါတွေတဲ့အဲ့ဒီသောနယ်ကရွာသားတွေကပြေးတယ
်ချင်းပြည်နယ်မှာဆိုလို့ရှိရင်မင်းတက်ကံပက်လက်ဟာခါထန်းတလန်မတူပြီးဖလန်းစတဲ့မြို့တွေကဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေကဖြစ်နေတာပါမြန်မာစစ်တပ်ကနိုင်ငံအာဏာကိုသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းတနင်္ဂနွေအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်ခဲ့ရမှာအကြမ်းဖက်နှိမ်နင်းခံရတဲ့နောက်တော့ဒီစစ်ကောင်စီတပ်တွေကိုဒေသခံတွေကစန့်ကျင်တော်လှန်မှုတွေဇက်တိုက်ဆူသလိုဖြစ်ပွားနေပါရခင်ဗျာ